ရှမ်းပြည်နယ်နဲ့ကယားပြည်နယ်အစဖဲခုံမြို့နယ်မိုးပြင်းမြို့နယ်ကယားပြည်နယ်လွိုင်ကော်တင်မိုးစုအစရှိတဲ့မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေပါတယ်ဒီပြစ်ခတ်မှုနဲ့တူဒေသခံတွေလည်းဘေးလွတ်ရဆစ်ရှောင်နေရတဲ့ကြောင်းပြောပြပေးပါပါကျွန်တော်နိုင်ကွင်းအိမ်ပါ ရှမ်းပြည်နယ်နဲ့ကယားပြည်နယ်စပ်ဖဲခုံမြို့နယ်မိုးပြဲဘက်မှာနဲ့ကယားပြည်နယ်တွေဘက်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားဒီကနေ့မှတိုက်ပွဲဖြစ်ပွားနေတာပါရှမ်းပြည်နယ်ဖဲခုံမြို့နယ်မိုးပြဲဘက်မှာဒီမနက်ပြစ်ခတ်မှုမှာတော့ဒေသခံကာကွယ်ရေးဖွဲ့ကနေမိုးပြဲရဲစခန်းကိုသိမ်းပိုက်နိုင်ခဲ့ပြီး
ယုံနှံ့မှာလဲစိုက်ပွဲဖြစ်နေတယ်လို့မိုးပြဲမြို့ခံတို့ကပြောပါတယ်။ဆိုချင်နေတော့ဒီတူကတော့ရဲစခန်းကိုသိမ်းပတ်လာတယ်ပေါ့ရဲလေးရောက်သမိထားတယ်အဲ့ဖက်ကကြံ့လိုက်ပြည်သူကတော့နေရာကိုချိန်တယ်လို့ထင်နေရတယ်။ဒီအဖက်ကတော့ပြောတယ်ပြည်သူလာလို့တဲ့အခုကကျွန်တော်တို့ဒီတက်မှာတော့စိုက်ပွဲရောပြစ်တော့ရက်ကတော့ချိန်နေတယ်။ပြစ်ကမှုတွေတွင်မိုးပြဲမြို့ကဒေသခံအုပ်လက်နေကြီးထိမှတန်
ဆောင်ခဲ့ပါတယ်။မိုးပြဲမြို့တွင်ပြစ်ခတ်မှုမှာမြို့ခံတွေရန်နဲ့ချီပေးလို့ရကိုသိမ်းရှောင်နေကြရပါတယ
်။ဒီမှာပြည်နာကအများကြီးတပုံတပောင်းဒီမနေ့မိုးပြဲလို့ရတော့ဒီဘက်မှာပြည်နာကအများကြီးနဲ့ဒီအနောက်ဘက်တောင်တွေရင်ရမှာပေါ့
။ဒီနေ့မွန်လွယ်ပိုင်းမှာမိုးပြဲမြို့နဲ့လေးမိုင်ခန့်ဝေးတဲ့လွိုင်ကော်မြို့နယ်ဘီကင်းကောခုကြီးပါကစစ်ဘေးဒုက္ခသည်စခန်းမှာလည်းပြစ်ခတ်တပ်ခတ်မှုတွေရှိနေတယ်လို့စစ်ရှောင်သူကပြောပါတယ်။
ကျွန်တော်ကမှလည်း PDF နဲ့စစ်တပ်ဖက်ကနေလည်းတော့တမိုက်ကျလာသူရတဲ့ GT လင်းရရှိတာတော့တော့ကုလူလည်းမရဘူ
းဒီပြကမှုမှာစစ်ဆောင်တွေတန်ရရရှိတာရှိနေပေမဲ့အကူအညီမရသေးဘူးလို့ဆိုပါတယ်အလားတူလိုင်ကော်မြို့တွင်းမှာလည်း PDF တပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့ပြစ်ခတ်မှုတွေရှိနေတယ်လို့လိုင်ကော်နဲ့တီမောဆူရမ်းမှာလည်းပြစ်ခတ်မှုတွေရှိနေတယ်လို့လိုင်ကော်မြို့ခံတူကပြောပါတယ်
မြို့ထဲမှာဒီဟိုတနက်တန်ရောဖောက်ကွဲတန်ရောခုလေဘယ်ကောမျိုးအထက်တန်ကန်းစမှာတော့ဖြစ်ပြန်နေထက်ကြနေတယ်ပေါ့ဆရာကအတကောင်စီနဲ့ပဲဒီတူကပွဲအရာတွေရှိမှလိုက်ပေါ်နေခဲ့ရဲ့6မိုင်လို့ဒီမော့ဆိုလို့မှလည်းတောက်လျှောက်ပြင်းနေ
ပြီးခဲ့တဲ့တောက်ကြနေ့နဲ့စနေနေ့တုန်းကလည်းဒီမော့ဆိုမြို့မှာ PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့ပြစ်ခတ်တိုက်ခိုက်မှုမှာတော့စစ်ကောင်စီစခန်းတစ်ခုဖြစ်တဲ့ဒေါ်တဝီဂိတ်ကိုပြည်သူ့ကာကွယ်ရေးဖွဲ့ကသိမ်းပိုက်နိုင်ခဲ့ပါတယ်ကြရပြည်နယ်အတွင်းတရက်ပိုင်းတွင်မှာပြစ်ခတ်တန်ခတ်မှုအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဒါ့အပြင်စစ်ကောင်စီတပ်ဖွဲ့တွေနဲ့ကြရပြည်နယ်အခြေပြုကရင်နီမျိုးသားတိုးတက်ရေးပါတီ KMPP နဲ့လည်းမေလ20ရက်နေ့မှာပေါ်လခဲနဲ့ဖားဆောင်မြို့နယ်ဘက်မှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါရခင်ဗျာ။